ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာအခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတရက်လေးလိုက်စီစဉ်စာတင်ဆက်ပေးသွားမယ်စနေနေ့ဆွေးနွေးခဲ့စီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စနေနေ့မှာကြားရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှတ်ဖြစ်မြန်မာနိုင်ငံမှာကြုံနေရတဲ့ဒုက္ခသည်ပြဿနာကိုဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့ကချင်ရင်းရဲကွန်ရက်ကဒေါခွန်ညာချင်းစီပြေချောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါနန်းဝေလိုနဲ့စနေညဆွေးနွေးခန်းစီစဉ်မှာဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးခန်းမှာတော့စနေမှာကြားရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှတ်ဖြစ်မြန်မာနိုင်ငံကဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးမှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးဖို့အတွက်ကချင်ညင်းရဲကွန်ရက်ကဒေါခွန်ကြားချင်းစီပြေချောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီRCCI ပြောခွင့်ရဒေါနန်းဝေကိုဖိတ်ခေါ်ထားပါတယ်ဒေါခွန်ကြားဒေါနန်းဝေမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပါမင်္ဂလာပါရှင
်ဟုတ်ကဲ့ဇွန်လ20စနေနေ့ကကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်ဒုက္ခသည်အရေးနဲ့ပတ်သက်လို့နိုင်ငံတကာမှာပြောကြားဆွေးနွေးတဲ့အခါတိုင်းမှာမြန်မာနိုင်ငံကလည်းရှေ့ရန်ကနေပါနေပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်လည်းဒီတစ်ပတ်တည်းပြောသွားတဲ့အထက်မှာကမ္ဘာတစ်ဝန်းကဒုက္ခသည်သုံးဖို့နှစ်ဖို့ဟာနိုင်ငံ၅နိုင်ငံကဖြစ်ပြီးတော့ဒီထက်မှာမြန်မာနိုင်ငံလည်းပါတယ်ဆိုပြီးပြောလာပါတယ်အခုဆိုရင်လည်းတိုက်ပွဲတွေပြင်းထန်လာနေရတဲ့အမြရခိုင်နဲ့ချင်းပြည်နယ်တွေမှာနောက်ထပ်နေရာဆုံးကထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်။ကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်တာမျိုးတွေမရှိပါနဲ့။ဒုက္ခသည်နေရာပြင်နေတဲ့အခြေအနေမျိုးတော့မရှိသေးပါဘူး။ဟိုတခြားတိုင်းသားဒေသတွေနောက်ထိုင်းတို့ဘင်္ဂလားဒေ့ရှ်တို့မှာရောက်နေတဲ့သူတွေကိုပါထက်တွေ့မယ်ဆိုရင်ပြည်တွင်းပြည်ပမှာဒုက္ခသည်အရေးတို့ကတန်ကနန်းတည်ရှိနေတဲ့အတွက်လည်းဒုက္ခသည်ပြည်နယ်နဲ့ပတ်သက်လို့ကမ္ဘာမှာမြန်မာနိုင်ငံကထိတ်ဆုံးကပါနေတာလည်းမဆန်းဘူးလို့ဆိုရမှာပါ။ဆိုတော့ဒုက္ခသည်တွေရဲ့လက်လောအခြေအနေနောက်နေရာဆုံးခွာတဲ့အခြေခံအကြောင်းရင်းတွေနဲ့ဒုက္ခသည်ပြဿနာကိုရေရိုရေရှည်ဖြေရှင်းနိုင်မဲ့နည်းလမ်းဘာတွေရှိနိုင်မလဲဆိုတာကိုဆွေးနွေးချင်ပါတယ်။ဆိုတော့အရင်ဆုံးတော့လက်တလောဒုက္ခသည်ရဲ့နောက်ဆုံးအခြေအနေကိုဒေါခွန်ကြားစပြီးဆွေးနွေးပြပါခင်ဗျာ။ကချင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်တာမရှိဘူးဆိုရင်လည်းဒုက္ခသည်တွေကရှိနေတော့မယ်ဆိုပြီးတော့နားလည်ထားပါတယ်။ဆိုတော့ရေဝီရအခြေအနေကိုအရင်ဆွေးနွေးပြပါခင်ဗျာ
။အခုလောလောဆယ်တော့ဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်နမြောက်ပိုင်းကဒီကချင်လူမျိုးဒုက္ခသည်အရေးအတွက်ကသတိမကောင်းတော့အရေးအတွက်အဖြစ်ကတော့လုံးဝမရော့ပဲနဲ့ကက်မရေးပြဲနဲ့ဒီအဲလူဦးရေတွေကရှစ်ကျောင်းသွားတာမျိုးတော့ရှိပါတယ်ရှစ်ကျောင်းနဲ့ဆိုတာကတော့အခုလောလောဆယ်မှာဆိုရင်ဒီ COVID-19 အခက်အခဲကြောင့်မလို့ကက်မနေမှာအရန်ထူထပ်တဲ့အခါမှာတော်တော်များများတွေကကြောက်တဲ့အတွက်ကြောင့်လို့မိမိတို့ရဲ့နေရမူလကြီးရွာဟောင်းတွေကိုပြန်ပြေးကြပါတယ်ရှင
်ဟုတ်ကဲ့ဆိုတော့လက်တလောဒုက္ခတွေအဓိကကြုံနေရတဲ့စိန်ခေါ်မှုတွေနဲ့အခက်အခဲတွေရောဘာတွေများရှိနေလဲတော့ခွန်ကြီး
ကျမရေးအတွက်အခက်အခဲရှိတယ်နောက်တစ်ခါကနေစီးပွားရေးလုပ်ငန်းကအစဒီခါတိုင်းလိုမျိုးနေစားသွားလုံးမဲ့နေရအလုပ်တိုင်းတွေအကုန်လုံးကလည်းရပ်ဆိုင်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့အဲသူတို့အနေနဲ့ဒီစားတော့ဖို့အတွက်ပါအခက်အခဲရှိပြီးတော့မှတော်တော်ကိုစက်တဲနေတဲ့အခြေအနေဖြစ်မျိုးပါရှိနေပါတယ်ဒီလိုရှိရင်တစ်ခါကနေဒီမှာဒီယူအန်ီ60မှာရှာဖွေစားတော့မယ်ဆိုရင်လည်းမြေမြုပ်မိုင်းအန်ဒီရကရှိနေတယ်တစ်ခါကနေလည်းပဲတိုက်ပွဲမဖြစ်ပေမဲ့စီးရေးအရာကတော့တစ်ချိန်နဲ့တစ်ချိန်ကအစ်အမမှုတွေကဆက်ပြီးရှိနေတယ်စီရေးပကနေလည်းပဲကျမတို့ဒီအတက်အသေးအဖြစ်ပဲချိန်ပြန်ပြေးရမလဲဆိုတဲ့အခြေအနေမျိုးရှိနေတယ်လို့တစ်ခါကနေစားတော့လို့လဲစားတော့ကလည်းငတ်နေတယ်နောက်တစ်ခါကနေဒီနေရာခိုင်ခင်းကလည်းဒီကက်မီမှာလည်းပဲအခုချိန်မှာ၉နှစ်ပြည့်သွားတဲ့အခါမှာကက်မီကတော်တော်ဆွေးနေနေပြီဖြစ်တယ်စာတင်တောင်းနေအစဉာဏ်ကြီးပြုတ်ပြင်းမှမဟုတ်လို့အပ်တယ်တစ်ခါမှရွာပြန်ပြေးရင်လည်းရွာမှာလည်းနေရာခိုင်ခင်းဘူးလားအိမ်ကအကုန်ဆွေးနေသွားပြီဖြစ်တဲ့အတွက်ကြောင့်လောလောဆယ်မှာဆိုရင်တဲတွေအဲ့ဒီခိုင်တယ်လို့တချို့အိမ်ကြီးတွေဆိုရင်လည်းပြန်မိုးမှန်ထားတယ်ဆိုရင်လည်းတန့်ရှိရေးတော့ပဲလုပ်နိုင်ပြီးပြုတ်ပြင်းမိုးမှန်မှုတော့မလုပ်နိုင်ဖြစ်တယ်
။ဟုတ်ကဲ့တော့နန်းဝီရောဆွေးနွေးပါဦးခင်ဗျာရခိုင်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခတွေပြန်နိုင်မှုနေနေသလားပူလောင်တိုးလာနေတာဆိုတော့ဘယ်လောက်တောင်များနေပြီလဲခင်ဗျာ
။ဟုတ်ကဲ့ဟိုဟာဒီပလောင်ကတမြွတ်နေသေးမှာပဲကျမတို့ကဒီ2015ကလေးကကျမတို့တိုက်ပွဲစဖြစ်တယ်ပေါ့နော်အခုဆိုရင်9နှစ်ရှိသွားပြီပေါ့ဆိုအဲ့ဒီအချိန်ကာလအတွင်းမှာကျမတို့ကတောက်လျှောက်ကစစ်ပွဲတွေကတော့မရက်ခဲ့ဘူးဖြစ်တယ်။အဲ့တော့2019 2020ဒီ2019မတ်လကစပြီးတော့တိုက်ပွဲကစစ်ပွဲကပိုပြီးတော့ပြင်းထန်လာတယ်။ပြင်းထန်လာတဲ့အခါမှာဒီ3လအတွင်းမှာပဲမတ်လကလည်းအခုဂျုံပေါ့နော်ဒီ4လအတွင်းမှာကျမတို့ကလူရေအဖြစ်က10,000ဝန်းကျင်လောက်ကိုကျမတို့လူရေကလိုက်တက်သွားတယ်။အဲ့လိုပဲရခိုင်မှတ်မှာဆိုရင်လည်းပေါင်းတော့ကျမတို့တသိန်းကျော်သွားမှာပေါ့နော်
ဟုတ်ကဲ့ခင်ဗျာတိုက်ပွဲကြီးကြီးကျယ်ဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာတော့ဒုက္ခသည်တွေကပူနွေ့နွေ့ပြေးလာနေကြတယ်ဆိုတော့နေရာထိုင်ခင်းကစားအဆအရာလိုအပ်ချက်တွေလည်းတော်တော်များမယ်ထင်ပါတယ်ဆိုတော့ဒေါနန်းဝေခင်ဗျာလက်ရှိဒုက္ခသည်တွေအဓိကဘလို့ခက်ခဲနေများကြုံနေရလဲ
အရင်ကဆိုလို့ရှိရင်ဒီ2015ကနေ16မတ်လမတိုင်ခင်တော့ဆိုတော့ကျွန်တော်တို့လူကြီးစားကျွန်တော်တို့ တတောင်းအောင်၅ရောင်ဝင်ချိန်မှာကျွန်တော်တို့ကရှိနေတဲ့စိတ်ပဲချောင်းလို့เนาะအဲ့တော့အဲ့လိုအနေထားယူမှာလုံးလုံးစေကိုပတ်ကအထက်ကြီးရပါလေဆိုဆန်ဖြစ်တယ်ဆန်ပေါ့เนาะဆန်ကတိမ်တိမ်ပြီးတော့လုံးဝမရဘူးဘလောက်ဝဒီကိုရေကကျွန်တော်တို့ကဟိုကလမ်းမဆက်တွေခက်ခဲတယ်ဒါပေမဲ့လို့စားဖို့ကတော့ကျွန်တော်ပူရအောင်ပေါ့เนาะပူရအောင်ဆိုတဲ့နေရာမှာတောင်းရခုတ်လို့ရှိရင်ကျွန်တော်တို့ကစပားကတော့ပုံမှန်ရနေတယ်ဖြစ်စင်စားဖို့အမေဒီတိုက်ပွဲတွေရှိတဲ့အခါမှာကျွန်တော်တို့ကလုံးဝတောင်းတာတွေခလုံးမရတော့တဲ့အခါမှာလူလူကဒီစားဖို့ကိုစားနေတာပြက်လက်လာတယ်။ဒါကဘလဝရဲ့အကြီးစားဆုံးစီလမ်းကြောင်းကခံပြင်းပြပိုင်ကြောက်တော်ဖြစ်တဲ့အခါဘလဝနဲ့ကြောက်တော်ကြောင်းမှာကျွန်တော်တို့ကတောင်းကြောင်းနဲ့သွားလို့ရတယ်၊ဒီကြောင်းနဲ့လည်းသွားလို့ရတယ်။ဒီလမ်းကြောင်းတစ်ခုစလုံးမှာနှစ်ဖက်တက်ပြီးဟိုမြန်မာစစ်တပ်ကတော်လကောက်ဟိုရခိုင်စစ်တပ်ဘက်ကတော်လကောက်ကျွန်တော်တို့ကအဲ့လိုပြစ်ခတ်မှုတွေရှိတဲ့အခါမှာလူလူကလုံးဝမသွားရတော့ဘူး။အဲ့တော့ officially နိုင်ငံပိတ်သလားဆိုမပိတ်ဘူးဒါပေမဲ့လို့ပြစ်ခတ်မှုတွေကဟိုဒင်းစီနဲ့အမြရှိနေတဲ့အခါအဲ့ဒီနိုင်ငံမှာသွားနေတဲ့ကားလမ်းနဲ့ရေကြောင်းလမ်းပေါ့နော်ဆက်လေနဲ့သွားတဲ့နိုင်ငံကလုံးဝမသွားတော့ပဲနဲ့ရက်ဆိုင်လိုက်တဲ့အနေအထားမျိုးမှာကျွန်တော်တို့ကလုံးဝဟိုဆက်ရေစပါးလုံးဝဟိုတိမ်ပုဆောင်လို့ပြရတော့ဘူးပေါ့နော်အဲ့တော့တစ်ဖက်မှာလည်းမြို့နယ်တွေမှာတိုက်ပွဲကဆက်တိုက်ဆက်တိုက်ဆက်တိုက်တွေဖြစ်နေတဲ့အခါတောင်ရည်တွေမခုတ်ရဘူးပေါ့နော်အဲ့လိုအနေအထားမျို
းဆိုတော့အဓိကကစမ်းနေရေးကပြဿနာလို့ပြောရမှာပေါ့ဒီနေ့မှာတခြားနီလန်းနဲ့ရိခါသေးတာမျိုးနောက်အကူကြီးထောက်ပံ့နေရတာမျိုးဖြစ်ဖြစ်ဒီလိုနီလန်းနေရောမရှိနိုင်တော့ဘူးလား
ဒီတော့ problem ဘက်ကမသွားဘူးဆိုရင်သွားလို့မရတော့ဘူးဆိုရင်ကျွန်တော်တို့ကဒီကမခုတ်ဘူးမင်းကဒီမတူစီသမီးပလောက်ကလမ်းကြောင်းရှိရပေါ့နော်ဒါတော့ကားလမ်းနဲ့ပေါ့ကုန်းကြောင်းလမ်းနဲ့သွားမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့က February 28 28 တော့ပေါ့နော်အဲ့တော့ဆိုရင်ဒါဟိုဒီဘက်ကနေပြီးတော့ဟိုဒီပါတိုင်းအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဒီ meeting ဒီပါအလူရှိတွေထားတဲ့ကုန်တုံပစ္စည်းတွေပေါ့နော်ဆန်နေပါတယ်အဲ့ဒီပစ္စည်းတွေကိုတိုင်းကားနဲ့ဆိုလို့ဖြစ်ရင်တိုင်းပေါင်း800ကျော်ဖို့ရှိရဲအဲ့ဒါကို visual ဖြတ်စည်းလိုက်တဲ့ဖြစ်စဉ်ကကျွန်တော်တို့အရင်ကရဲကြီးရဲတအားကြီးသွားတယ်ပေါ့နော်နောက်ပိုင်းမှာကျွန်တော်တို့ကသမီးပလောက်ကလမ်းကြောင်းကိုလည်းကျွန်တော်တို့ကတွားရောက်တဲ့အနေအထားမျိုးဟိုဖြစ်သွားတယ်ပေါ့အဲ့ဒီအနေအထားမျိုးမှာနောက်လျှောက်ကအဲ့ဒါဆက်ပြီးတော့ကျွန်တော်တို့ကပလောက်ကမှာကဆန်ကဆက်ပြီးတော့ပြက်လက်လာတယ်ဒီဆိုရင်ကလောကမှာမြို့ပေါ်မှာဒီဆက်ပိတ်ကိုကျွန်တော်တို့ကဒီကဒီမဘက်မှာဆက်အိတ်ကို1000ခွဲ3000လောက်နဲ့ဝင်လို့ရတဲ့ဆက်အိတ်ကိုကလောကမှာဆက်အိတ်ကို6000ခွဲ9000နဲ့တော့မှကျွန်တော်တို့ပုံမှန်ဝင်ယူလို့မရတဲ့အနေအထားမျိုးဖြစ်သွားတယ်။အဲ့တော့ကျွန်တော်တို့ကဆောင်းမကစစ်ပီးဆောင်တွေအတွက်ပဲကျွန်တော်တို့ပူရတဲ့အနေအထားမဟုတ်တော့ဘူး။စစ်ပီးမရှောင်ရဘဲနဲ့ကိုရိုက်ရွာမှာပဲပိတ်မိနေပဲရွာသားတွေကလည်းရှိတယ်။အဲ့လိုမျိုးကလူကြီးတွေက1000နဲ့6000ကျောင်းမှာရှိတယ်။အဲ့ဘလောကတမြင့်နေတော့ရင်ဒီကြီးကစုစုပေါင်းမှာတော့အဲ့1000ဝန်းကျင်ပဲရှိတဲ့ညနေလေးတစ်ခုဖြစ်တယ်ပေါ့နော်အဲ့တော့ဒီတင်းမှာမှ1000နဲ့6000ကျားကလည်းစားကြမရှိဘူးအဲ့တော့စိတ်ပင်းဆောင်ကလည်း1000မတောင်ရှိနေတဲ့အခါကျွန်တော်တို့ကမနိုင်ဝန်ကိုထမ်းနေရတဲ့အနေအထားမျိုးဖြစ်သွားတယ်နောက်တစ်ချက်ကကျွန်တော်တို့ကတောက်ရခုလို့မရတော့ဆိုရင်ကိုယ့်ရဲ့ဆက်ချင်းပြီးနေတယ်ရောတောက်ခုလို့ရလားဆိုရင်အခုကကျွန်မကတော့ခုတော့စနေပေါင်းလို့ပဲကျွန်တော်တို့ဘက်ကလည်းဒီလုံးပိုင်းပေါ့နော်အဲ့ဒီညာရဲ့အနေကလည်းရှိတယ်အဲ့တော့မြို့ပေါ်မှာလည်းကျမတို့ကလက်နက်ကြီးကြတာရှိတယ်လက်နက်ကြီးကြပြီးတော့တိတ်ဆုံးသူကဒီကျမတို့ဒီ3လအသေးမှာပေါ့နော်ဒီဒီမာရှာကနေပြီးတော့အခုဂျော်လအသေးမှာရင်ကျမတို့ကတိတ်ဆုံးသူဦးရည်ဒီ၄၀နဲ့ဦးရှိသွားရဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အခုကရခိုင်နဲ့ကပ်ရက်ရှိနေတယ်ပလောက်ကမှာတော်တော်ချင်းနေစိုးနေတယ်လို့ပြောရမှာပေါ့ဆိုတော့အဲ့ဒီမှာဒုက္ခရောက်ကြတဲ့အထက်မှာရောဘသူတွေကအများစုပါနေလဲခင်ဗျအ
ခုကတိုက်ပွဲကအရင်ပြင်းထန်တဲ့အခါကျတော့ဟိုဈေးပါတယ်မီရှုခံရတဲ့ကြွားရရှိရဲစစ်တပ်ဘက်ကနေပြီးတော့ကျွန်တော်တို့ကဒီနေတောင်းပြစ်ခတ်မှုတွေနဲ့ရေဆိုင်ရတဲ့ဈေးပါတယ်ရှိတယ်အဲ့ရွာကြီးဆိုလို့ရှိရင်နေအိမ်တွေမှာဟိုမုန်းတိခံရတယ်ပြီးနောက်သွားတယ်နေအိမ်တွေပြန်စရာနေရာတွေမရှိတော့ဘူးအဲ့တော့တခုကဟိုမိသားစုတွေဆုံးရှုံးရတာရှိရဲစေယုံပေါ်မှာလည်းကျွန်တော်တို့အခုလောလောဆယ်စိတ်ကူးတော့ခံနေတာဆိုလို့ရှိရင်အလုံးမစေယုံမှာရှိရဲမတူပီစေယုံသမီးစေယုံတော့မင်းသက်မန္တလေးပေါ့နော်အဲ့လိုစေယုံပြည်ပြည်တွေမှာကျွန်တော်တို့ကဒီဒီနေ့တင်တာရရခုစကူတာမခိုင်နေရဖြစ်တယ်ဆိုအဲ့လိုအနေထားမျိုးကအဖက်ဖက်ကကျွန်တော်တို့စားဖို့တင်မကနေကြာလည်းမရှိဘူးပေါ့နော်တစ်ခါမှာအစိုးရကအခုကြောင်းပြန်ဖွင့်မယ်ဆိုတဲ့အခါကျွန်တော်တို့ကနေအိမ်ကသူကြီးဘက်ကိုပဲကားလမ်းကသူကြီးကြီးပဲကျွန်တော်တို့ကကုန်တင်ပို့ဆောင်လို့ရတယ်ဘလောက်ဘက်ကိုလုံးဝပို့လို့ပြရတဲ့အခါဘလောက်မှရှိနေတဲ့လူစုတွေနေအိမ်ဆောက်ဖို့အတွက်တစ်ခုမှခုကိုလည်းကျွန်တော်တို့ကဟိုတောင်းပြတော့လို့မရတဲ့အခါအခုနေကြာလုံးဝမရှိတော့ကျွန်တော်တို့ကြောင်းတင်မှာစတင်ကြောင်းတင်မှာကျွန်တော်တို့ကတို့ခဏတည်းခိုင်းရတယ်ဒါမဲ့တော်တော်ကြောင်းပြဖို့မဆိုသူတို့ဘယ်လိုမြင်ကလဲဆိုတော့ music ဖို့မှုတွေရှိရဲ့ပြောစားဖို့အတွက်ပေါ့နေဖို့အတွက်ပေါ့လုံခြုံရေးအတွက်ပေါ့တော်တော်လေးကိုခက်ခဲနေညီဆိုင်နေရတာပေါ့ဟုတ
်ဟုတ်ကဲ့ဒါနဲ့တက်တက်ဆန်ဆန်ဆိုသူတို့ကုလသမဂ္ဂလူခွင့်ရေးရောင်းရလဲရခိုင်နဲ့ချင်းပြည်နယ်တွေမှာ internet တွေပြန်ဖွင့်ပြီးဒီတစ်ပတ်ထဲမှာပဲတိုက်တွန်းထားတာရှိပါတယ်အဲ့ တို့ဒီစာနာမှုအကူအညီလိုတဲ့သူတွေနောက်တရားရှင်တရင်ချက်လက်တွေယာယီမှာအရေးကြီးတဲ့အတွက်ပြန်ဖွင့်ပေးဖို့လိုရဲဆိုပြီးတော့လည်းပြောထားပါတယ်ဒုက္ခသည်တွေကိုယ်တိုင်ကတော့ဒီအင်တာနက်တွေပါတယ်ချေချေပြင်းပြန်သုံးနိုင်မဲ့အခြေအနေမျိုးရှိနေမှာလဲဟုတ်တစုံတရာတက်ရောက်မှုတွေရှိနေမှာထင်ပါတယ်ဆိုတော့ဒေါနန်းဝေကိုတွေ့ကြုံရအင်တာနက်ဖြတ်တောက်မှုတွေကနေဘလို့အခက်အခဲတွေများတွေ့မိလဲခင်ဗျာ
အင်တာနက်ဖြတ်တောက်လိုက်တာကကျွန်တော်တို့ကကိုလာကြောမသိခင်မှာဝင်နေပြီပေါ့နော်အဲ့တော့အဲ့ဒီထားမှာကျွန်တော်တို့ကဘာခက်ခဲလာလဲဆိုတော့ကျွန်တော်တို့ကအတိတ်တည်းနေသိရဖို့အရင်ခက်ခဲသွားတယ်အဲ့တော့ COVID-19 ရတဲ့ time မှာစင်ခေါ်မှုရှိတယ်ပေါ့နော်အဲ့လိုဖြစ်တဲ့အခါမှာလူတစ်ပါး COVID-19 ကိုမကြောက်ဘူးတဲ့စိတ်ပေးဆောင်ကလူတွေ COVID-19 သူတို့တောင်းအောင်ကောင်းလည်းမသိဘူး။ဘာကြောင့်လဲဆိုတော့ COVID-19 ဘာမှန်းသူတို့မသိရဘူး။အဲ့တော့နောက်ခုကကျွန်တော်တို့ကတစ်ခါမှာဘာခက်ခဲရှိပြန်လဲဆိုတော့ကျွန်တော်တို့အလှခံရတယ်ပေါ့လက်ရှိမှာဒါဒီစိတ်ပေးဆောင်တွေတောက်လျှောက်ကျွန်တော်တို့ကသဘောတူပြန်လုပ်ပေးနိုင်ဖို့ပုံမီပေးနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကအလှခံရတယ်။အလှခံတဲ့ချိန်မှာတချို့ကကျွန်တော်တို့ကရက်ပုံမှတ်တမ်းတွေရဖို့လိုတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဘုဘက်ကိုယူလိုက်တယ်ဒါပေမဲ့ဘုဘက်ကကတော့ Viber လည်းသုံးလို့မရအင်တာနက်လည်းဘလို့မှသုံးလို့မရတဲ့အခါမှာကျွန်တော်တို့ကဒီ update သတင်းတွေနောက် update photo တွေကျွန်တော်တို့မရနိုင်တော့ဘူးပေါ့နော်အဲ့လိုအခက်အခဲတွေရှိရဲအဲ့တော့ဒီ internet ကကျွန်တော်တို့အတွက်ကတော့ဒါ internet မရှိတဲ့အတွက် COVID-19 နဲ့ပတ်သက်တဲ့ update သတင်းကိုလည်းမသိရတော့ဘူးပေါ့အဲ့လိုမျိုးအခက်အခဲတွေတော့ကျွန်တော်တို့ကျင်းဆိုင်နေရတာတော့လူထုတက်ကယူနေပြီလို့တော့ပြောလို့ရတယ်ပေါ့နော်အဲ့တော့တခါတလေဆိုလို့ရှိရင် internet တွေမကဘူးဒီလက်နက်ကအဖွဲ့ကနေပြီးတော့ကျွန်တော်တို့ဒီ new home မှာကျွန်တော်တို့ရဲ့ TV ပေါ့နော် TV တောင်ဆိုတာရှိရဲ့ဘလောက်အမျိုးရဲ့အနောက်ဘက်မှာပေါ့နော်အဲ့တော့မြို့ရဲ့အနောက်ဘက်ချမ်းမှာ TV တောင်ကိုတော့က TV တိုင်တောင်မှာကျွန်တော်တို့ဖြက်စည်းခံရတာမျိုးတခါကျဖုန်းတောက်ဝတိုင်းနေဖြက်စည်းခံရတာမျိုးရှိရဲ့အဲ့တော့ internet အဝေးလို့ TV တောင်မှာပုံမှန်မကြည့်ရဘူးမြို့ရလည်းတနေ့24နိုင်မှာ2နိုင်ပဲမြည်ရတော့တယ်အခုချိန်ကြီးကအဲ့လိုမျိုးဖြစ်နေတာနောက်တစ်ခုကဖုန်းလိုင်းတောင်မှတခါတလေဆိုလို့ရှိရင်ဖြတ်တောက်ခံရတာမျိုးတွေရှိတယ်။အဲ့တော့လူထုတော့ကတော့အင်တာနက်မရတာကသူတို့အတွက်ကဟိုဘာမှအရင်မသိတော့တဲ့ကိစ္စလိုမျိုးပေါ်ဖြစ်သွားတယ
်။ဟုတ်ကဲ့ဒေါက်ခွန်ညာလဲဆွေးနွေးပါအောင်ခင်ဗျာ။ကချင်ဒုက္ခသည်ကြီးမှာရောအဓိကလိုအပ်ချက်တွေခက်ခဲတွေဘာတွေများရှိနေလဲခင်ဗျာ
။အခုချိန်နေမှာတော့ဒီကက်မှာအရင်တက်တိတ်တဲ့အခါကျတော့ဒီ COVID-19 ကူးစက်မှာကြောက်တဲ့အတွက်ကြောင့်မလို့တချို့လူတွေကတော့မိမိအစီအစဉ်နဲ့မိမိကိုယ်ရွာကိုပြန်နေကြတာရှိပါတယ်။အဲ့ဒီနေရာမှာဆက်ပြီးမှကျမတို့ဒီလူကုန်တိတ်ထန်တဲ့အမြင်မျိုးထိုင်နိုင်မှုအတွက်လိုက်ပြီးပံ့ပိုးရတာရယ်ပြီးလို့ရှိရင်တော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့မှကာကွယ်မှုလုံဆောင်နိုင်အောင်ပညာပေးရတာရယ်ပြီးရင်တော့ကာကွယ်ရေးပစ္စည်းအနေနဲ့ဒီဆက်ပြတ်ခဲလူတွေကအသာတော်တော်လေးခက်ခဲရှိပါတယ်။ဘာလို့လဲဆိုဆန်းစင်ရတပွေးလိုက်တယ်လို့ဖြစ်နေတယ်အဲ့ဒါကလည်းဒီကက်အကုန်လုံးကပြန်ကြသလားဆိုရင်မဟုတ်ဘူးဥပမာဆိုရင်တချို့ကက်မြန်မာဆိုသုံးပုံတစ်ပုံလောက်ကတော့သူတို့ရဲ့အနီးဆက်ဆုံးရွာကိုပြန်ကြတယ်ဒါပေမဲ့ရွာမှာလည်းခုနပြောတဲ့အတိုင်းအခြေအနေတွေကဒီဘာမှအဆင်ပြေမဖြစ်သေးတဲ့အခါကျတော့ကိုယ်ရွာမှာကိုယ်အိမ်ကပြတ်သွားတော့ကိုယ်အိမ်ကြီးနဲ့မှကိုယ်တဲပြန်ခိုးတာမျိုးပေါ့ပတ်ဝန်းကျင်မှာလည်းပဲဒီရေမြုပ်မိုင်းတွေရှိနေတဲ့အခါကျမိုင်းကြီးနဲ့မိုင်းကြီးလို့ပြဿနာတက်တဲ့ဒီ accident တွေလည်းဖြစ်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကဒီ IDP scan တွေပေးဖို့စီစဉ်နေရတယ်လည်းရှိပါတယ်ဒါပေမဲ့လက်တွေ့မဖြစ်တာမျိုးတွေလည်းရှိပါတယ်ဆိုတော့ကချင်ဒုက္ခသည်တွေရောနေရပြန်နေတဲ့အခြေအနေတွေဘယ်လောက်များနှီးစက်နေပြီလဲတော့ခွန်ကြား
ဒီနိုင်ငံတော်ကနေဒီတော့မှဒီ camp process strategy ဆိုပြီးမှဒီဒုက္ခသည်စခန်းများပိတ်သိမ်းရေးဆိုပြီးမှဟာဒီဟာကိုဒီအစီအစဉ်ချမှတ်ပြီးတော့မှပိတ်သိမ်းဖို့အတွက်လည်းပဲ budget ပါအရာထားချမှတ်ပြီးတော့မှဒီလုံဆောင်နိုင်ဖို့အတွက်လည်းပဲတိုက်တွန်းနေတာဖြစ်ပါတယ်ဒါပေမဲ့တစ်ချက်ကတော့အဲ့ဒီဒုက္ခတွေစခန်းတွေပိတ်သိမ်းဖို့အတွက်လှုပ်ဆောင်တဲ့အခါမှာဒီဒုက္ခတွေကိုအမှန်တကယ်ကူညီနေတဲ့လှုပ်ဟာလှုပ်ဆောင်နေတဲ့ဒီ joint strategy team ဆိုတဲ့ဒီအဖွဲ့အစည်းနဲ့ပေါင်းညီနိုင်ဆောင်ရွက်ချက်မရှိဘဲနဲ့ဒီပူလာသမဂ္ဂနဲ့ဒီအဖွဲ့အစည်းကြီးများနဲ့ပဲတည်တံ့လှုပ်ဆောင်တယ်လို့ဖြစ်နေတဲ့အခါကျတော့အဲ့ဒီခုရဲ့ကြားမှာကွာခြားချက်ကလည်းတော်တော်လေးခက်ခဲရှိပါတယ်။ဘာဖြစ်လို့ဒီလိုပြောရမလဲဆိုတော့ဒီအစိုးရဟာသူကိုယ်တိုင်ဒီဒုက္ခတွေကိုမိမိရဲ့နေရာမှာဒီကိုယ်တိုင်အင်ရှင်လုပ်ပြီးကဲမ်ဆောက်ပေးတာပတ်ပိုးကူညီပေးတာဘတ်ဂျက်ချမှတ်တာကိုနိုင်ငံတော်အစီအစဉ်ကနေပြီးတော့မှဒီကူညီတာကိုကျမတို့မတွေ့ရဘူးရှင်အခုဒီကိုနှစ်တာကြည့်အဲ့တော့ဒီနိုင်ငံတကာရံပုံငွေနဲ့ဒီဒီသွင်းကအရံပုံငွေဒီသွင်းကနေအလူရှင်များနဲ့ပူးပေါင်းပြီးတော့မှဒေတာခံအဖွဲ့အစည်းတွေကပဲသူတို့ကိုဥမာဖျားချောင်းဆိုဖျားချောင်းဝင်းနှက်မှပေးထားတယ်ဆိုတဲ့ပုံစံမျိုးနဲ့ပဲဒီလိုမျိုးနဲ့ပဲပတ်ပိုးကူညီထားတာဖြစ်တယ်အဲ့တော့တကယ်တမ်းကူညီနေတဲ့လူတွေမပါတဲ့ဒီ
ကံပလိုရှာစတရတဂီကိုအကောင့်ထဲပေါ်မှာလဲကျမတို့ကစိုးရင်ပါတယ်ဟုတ်ကဲ့ပါဒုက္ခသည်တွေနေရပြည်နေပတ်သက်လို့ကချင်ပြည်နယ်မှာလုံရုံကြီးပြဿနာလဲပါနေတာပေါ့လေဆိုတော့နောက်တစ်ခုကလည်းဒီဒုက္ခသည်တွေမူလမြေယာတွေပြင်ပြနေတဲ့အခြေအနေမျိုးတွေရှိနေတာကရောဒီဒုက္ခသည်တွေနေရပြည်မှာဘလောက်ထိအဟန့်တာဖြစ်နေလဲခင်ဗျာ
ဒီကျမတို့စီမဒီနမ်ဆန်ယန်ဆိုတဲ့ကြီးရွာမှာပေါ့တော့ဒီစံပြအနေနဲ့ဆိုပြီးတော့မှဒီနိုင်ငံတော်အစိုးရဘက်ကနေကချင်ပြည်နယ်အစိုးရနဲ့ဒီတမတော်ဘာကူပေါင်းပြီးတော့မှအဲ ပြန်ပို့ထားတာရှိပါတယ်အဲ့တော့ယွာသားတွေဟာဒီလမ်းရဲ့တစ်ချမ်းမှာတော့သူတို့အိမ်မနေနိုင်ဘူးနောက်တစ်ချမ်းဘက်မှာတော့အရင်တော့ကဒီမိုင်းရှိတယ်ဆိုရဲဆိုင်ပုတ်တွေအများကြီးထောင်ထားတဲ့ယွာမှာပြန်လာနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုင်းတွေကိုနီးနီးဖို့မှာကလည်းအရင်ခက်ခဲရှိပါတယ်အဲ့တော့ဒီနင်းလင်းနင်းပြီးတော့မှဒီဆေးရုံရောက်တာနဲ့အသက်ဆုံးရှုံးတာလည်းရှိခဲ့ပါတယ်အဲ့တော့အခုချိန်မှာဒီယွာသားတွေကပြန်အဲ့ဒီယွာကဒီဆံပြယွာတယွာထဲပေါ့ဒါတော့ပြန်နေနေပြီတို့တော်လည်းပဲဒီမြေမြုပ်မိုင်းကြောင့်တို့ရဲ့စောင်းရောင်လည်းမတော်ရဆိုက်ခင်းကိုလည်းမတော်ရငကိုရှိတဲ့ဆိုက်ခင်းတွေကလည်းအခုချိန်မှာဆိုရင်တချို့တော့တို့ရဲ့ဆိုက်ခင်းတွေဟာဒီမပြောချန်လုပ်ငန်းတွေရဲ့ထက်လက်ထဲကိုရောက်သွားပြီဖြစ်တဲ့အတွက်ကြောင့်နေရာတွေကလည်းဆုံးရှုံးနေပြီဖြစ်တယ်ပြီးတော့ဒီလူငယ်တစ်ပေါ့ကိုနှစ်ကျော်တုန်းကဒီနေရာတွေဟာဒီရုပ်ကြီးရုပ်ဖလာရပိုင်းဆိုင်တာဖြစ်ပြီးတော့မှဒီနေရာပိုင်းဆိုင်မှုကိုဘယ်မှာမှအမခံချက်တက်တည်ထောက်ထားမရှိတဲ့အခါမှာအခုချိန်ဒီမှာဒီအဲတရုတ်ရဲ့ဒီငပြောဆိုင်တီရှူးငပြောဆိုင်ခင်းနေဝင်လာတဲ့အခါမှာဒီဒုက္ခတွေတော်တော်များများဟာမြေယာရှုံးတာလည်းဖြစ်နေတဲ့အတွက်ကြောင့်မို့လို့ယွာရိုးပြပို့မယ်ဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့ပြန်လေးထောက်မလဲပေါ့ဥပမာတံခိုးနဲ့အိမ်ကအနည်းဆုံးအိမ်တအိမ်ကို30-35သိန်းလောက်တာနဲ့အိမ်တွေပြန်ထောက်မလားဆိုတဲ့အစီအစဉ်တွေလည်းဘာမှမသိရသေးတဲ့အခါမှာပြန်ဖို့အတွက်အတော်လေးခက်ခဲရှိနေပါတယ
်ဆိုတော့ဒီလိုခက်ခဲကြုံရတဲ့ဒုက္ခတွေထဲမှာအများစုကဘယ်လိုလူတွေပါနေလဲတော်ခွန်ကြီး
အဲ့တော့ဒီအသက်60ပြည့်နေတဲ့ဒီကက်မှာရောက်သချင်းတဲ့ဒီဟာမွေးတဲ့ကလေးတွေအတွက်တို့ရွာမှာပြန်ရင်မူလတန်းကျောင်းနေမရှိတဲ့အခါမူလတန်းကျောင်းတောင်မရှိတဲ့အခါမှာဘယ်ကျောင်းမှာတက်မလဲဆိုတဲ့ပြဿနာကတော်တော်တက်ပါတယ်အဲကက်မှာကလည်းအခက်ခဲရှိတာကဒီကိုဗစ်ကြောင့်ကိုကက်ထဲမှာနေပြီဆိုရင်ကက်ထဲမှာပဲနေပြီဘယ်မှာမထွက်ရတဲ့အခါမှာဒီတလဆန်6ပြည့်နဲ့ဆက်ပြားခဲလေးနဲ့ကဘလို့မှအသက်ရှင်လို့မရတဲ့အခါကက်မပြင်ထွက်ပြီးလှုပ်ရှားကြတဲ့အခါလဲကက်ထဲပြန်ဝင်လို့မရဘူးပေါ့ကျန်ဝင်မယ်ဆိုရင်27ရက်ကွာရန်တင်းပြန်ပြီပဲကြီးရဲ့လူတွေလည်းရှိနေတဲ့အခါကျတော့လည်းအခက်ခဲရှိတာပေါ့
ဟုတ်ကဲ့ဒေါ်နန်းဝေရိုးဘက်မှာခင်ဗျအဲ့ဒီဘက်မှာကတော့ဒီပြန်မှုနေနေသလားနောက်ထပ်ထွက်ပြေးလာတဲ့လူတွေတော့ပုံများလာနေတာဆိုတော့နေရပြန်ရကမစင်းစားနိုင်နေတဲ့အခြေအနေမျိုးများဖြစ်နေသလားဒေါ်နန်းဝေ
ဟုတ်ကဲ့ကျမတို့ကဒီ RCTI နေနဲ့ပေါ့နော်အဲ့တော့ RCTI နေနဲ့ကကျမတို့ကဖွင့်စည်းထားတာလဲမတ်လ29ကမှကျမတို့ကမကထပေါ့နော်ဖွင့်စည်းလိုက်တာဖြစ်တယ်အဲ့လုံးလုံးစင်အနေထားမှာလဲစစ်ပွဲကဖြစ်နေသေးဖြစ်တယ်ပေါ့နော်ဖြစ်နေသေးဖြစ်တဲ့ပုံမှာကျွန်တော်တို့ကအရေးကိုကယ်ဆယ်ရေးကိုပဲကျွန်တော်တို့ဖြူဖြူစီစီလုပ်နေရတဲ့အနေထားဖြစ်တယ်ပေါ့နော်သိချက်အဲ့တော့ကျွန်တော်တို့ကအရေးကိုကုညင်းနဲ့ပြန်လေတူတောင်ရေးဆိုတော့ကျွန်တော်တို့ကပြန်လေတူတောင်ရေးကကျွန်တော်တို့ plan B ဖြစ်သွားပြီပေါ့နော်အဲ့တော့ပြန်လေတူတောင်ရေးဘက်ကိုတော့ကျွန်တော်တို့ကအခုချိန်မသွားနိုင်သေးဘူးလို့ပြောလို့ရတယ်ဘာလို့ဆိုတော့ပြန်လေတူတောင်ရေးနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကလုတ်ပေးနိုင်တာဆိုလို့ကကျွန်တော်တို့ကနေအိမ်ကက်နေလဲကောင်လို့မဆောက်ပေးနိုင်သေးဘူးအဲ့ဒီဘောကက်စီရေကိုပဲလောလောဆယ်ဖြစ်ဖြစ်စီလုံးနေရတဲ့အခါကျွန်တော်တို့ပြန်လေပြောင်ရေးအတွက်က strategy ကျွန်တော်တို့အခုဆွဲနေတုံးဖြစ်တယ်လုံးနေတုံးဖြစ်တယ်ပေါ့နော်အဲ့ဒီနေရာမှာကျွန်တော်တို့ကဒီအိမ်ဆောက်တဲ့နေရာမှာဆိုအစိုးရဘက်ကကျွန်တော်တို့ကိုဒီ RCCI နဲ့ Nuclear နဲ့ပေါ့နော်ဝင်ကြီးဌာနနဲ့ကျွန်တော်တို့ဒီမေလ၄ရက်လေးတော့အစည်းအဝေးလုပ်ခဲ့တယ်ကျွန်တော်တို့ကဒီ conference လုပ်တဲ့အခါမှာကျွန်တော်တို့ကအစိုးရဘက်ကအထောက်ပံ့ကကျွန်တော်နေ960ကျပ်အတွက်ရတယ်ဒါပေမဲ့အဲ့ဒါကစမီးမျိုးအတွက်တော့အင်ထောက်ပြီးတော့ပလောဝအတွက်တော့ကျွန်တော်တို့လုံးဝအိမ်မဆောက်ပေးနိုင်သေးဘူးပေါ့နော်။ကျွန်တော်တို့ကပြန်လေပြောင်းရေးဘက်ကိုကျွန်တော်တို့လှည့်မရှိနိုင်သေးတဲ့အနေအထားရှိတယ်ပေါ့
။ဟုတ်ကဲ့ဒုက္ခတွေရေးဖြစ်ရှိမှုဆိုရင်ဒုက္ခတွေဖြစ်လာတဲ့အခြေခံအကြောင်းတရားကိုလည်းထည့်စဉ်းစားလိမ့်မယ်ထင်ပါတယ်။ဟိုလက်တလောဖြစ်စဉ်အနေနဲ့ကြည့်မယ်ဆိုရင်တော့အဓိကကတော့တိုက်ပွဲတွေကြောင့်ဖြစ်နေတာပါ။ဆိုတော့တိုက်ပွဲတွေဖြစ်ရတဲ့နောက်ွယ်ကအကြောင်းရင်းတွေလည်းရှိနေတာပေါ့လေ။ဆိုတော့ဒုက္ခတွေပြဿနာဇင်းမြစ်ကဘာကြောင့်လို့များသုံးသပ်မိတယ်လဲတော်ခွန်ကြား။
ချင်းဆက်ဆက်မှာကျွန်မမှာတိုက်ပွဲတွေဖြစ်တယ်ဒါပေမဲ့အမြင်တက်တက်မျိုးရွာတွေမှာတိုက်တာမျိုးမျိုးရွာအပတ်ဝန်းကျင်မှာတိုက်တာမျိုးမရှိဘူးပေါ့ရှိတယ်ဆိုရင်တောင်မှခဏတစ်ဖြုတ်တာတိုက်ပြီးတော့မှဒီပြန်ပြန်ပြီးတော့မှဒီရွာတွေကိုဖျက်ဆီးတာမျိုးမရှိတဲ့အခါကျတော့ဒီလိုမျိုးဒုက္ခတွေကက်မှာအကြကြီးနေခဲ့တာမျိုးကတော့ကချင်ပြည်နယ်မှာဒါပထမအဆုံးတွေ့ကြုံဖြစ်တယ်ပေါ့ရှင်အဲ့တော့တိုက်ပွဲတွေဖြစ်စေတဲ့ဒီမငင်းချမ်းချင်းရဲ့အကြောင်းရင်းတွေကိုကျွန်မတို့ဒီစပွဲပေါ်မှာဖြေရှင်းနိုင်ဖို့အတွက်နံပါတ်1ကတော့ all inclusive ပေါ့ဒီငင်းချမ်းရေးဆွေးနွေးပွဲစပွဲမှာအပြစ်ခံရဆဲထားပြီးဖြစ်စေမပြစ်အပြစ်ခံမရဆဲရထားပြီးဖြစ်စေအားလုံးစပွဲပေါ်မှာဆွေးနွေးဖြစ်ပြီးဘောကတော့အရေးကြီးတယ်ပေါ့ဒီချက်ပေါ့ဒုတိယတစ်ခုကတော့ဒီတက်တိုင်းတက်တိုင်းပေါ့တက်တိုင်းလို့ပြောရတာမြန်မာတက်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအားလုံးကပါဒီ international humanitarian law ပေါ့ဒီစစ်ဥပဒေလို့လည်းပြောလို့ရတယ်ဒီနိုင်ငံတကာပြည်ဆိုင်ရာဒီစစ်ဥပဒေဒီ international humanitarian law ကိုလိုက်နာပြီးတော့မှဒီလူအကြီးကတော့လူကိုမချိစေဖို့အဲပြီးလို့ရှိရင်ဒီလူသားတွေရဲ့ဒီအယက်သားတွေရဲ့အိုးအိမ်စီးစိမ်သူတို့နေထိုင်စားတောက်ဖို့အတွက်လုတ်ကင်စားတောက်ရမယ့်အရာတွေကိုမဖျက်ဆီးဖို့ပေါ့ကျေးရွာတွေကိုမဖျက်ဆီးဖို့တမင်တက်တက်ကြီးပဲပြီးမပစ်ခတ်ဖို့အဲ့ဒါတွေကအရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ငင်းချဲမှာပဲဒုက္ခစေပြဿနာပြည်နေမှာဆိုတော့ငင်းချဲအတွက်ဆွေးနွေးနိုင်မယ့်အလားအလာတွေကရောဘယ်လောက်များမြင်မိလဲတော့ခွန်ကြီး
နိုင်ငံတကာအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကလည်းရည်ကြီးပါတယ်လောလောဆယ်နိုင်ငံတကာအဖွဲ့အစည်းလို့ပြောတဲ့အခါမှာအစိုးရအနေနဲ့ဆိုရင်တရုတ်နိုင်ငံရဲ့အခန်းကဏ္ဍကအရင်ကြီးတယ်ပေါ့တရုတ်ကနေပြီးတော့ယူလာခံလုပ်ပါလို့ပြောရင်လုပ်ရပြီးတော့တက်ပါလို့ပြောရင်တက်ရတဲ့အခြေအနေမျိုးဖြစ်နေတဲ့ဒါတော့ဒီအန်တကာအဖွဲ့အစည်းလို့ပြောတဲ့အခါမှာတရုတ်တစ်ခုပဲမဟုတ်ပဲနဲ့တခြားသောနိုင်ငံတွေပါမြင်းများတက်တာပါဝင်ပြီးတော့မှဒီအနည်းဆုံးကတော့ဒီချင်းလေးပွဲမှာ witness အနေနဲ့ပေါ့နော်ဒီစာချုပ်စာတမ်းတွေမှာဒီတပ်တွေအနေနဲ့နေထိုင်ပြီးတော့မှဒီအရေးကို international monitoring body နိုင်ငံတကာကနေပြီးတော့မှအကောင့်ထည့်ဖို့မှုကိုစောင့်ကြည့်ပေးဖို့အတွက်လည်းပဲအရေးကြီးတယ်လို့ယူဆတယ်ရှင့်နောက်ဆုံးတစ်ခုကတော့ဒီကျမတို့ဒီ27ရာစုပင်လုံးကိုမကြာခင် August လအတွင်းမှာကျင်းပမယ်လို့ပြောပါတယ်အဲ့တော့ကျင်းပတဲ့အခါမှာနည်းနည်းနဲ့ပဲဖြစ်စေများများနဲ့ပဲဖြစ်စေတကယ်တမ်းစိတ်ရင်းစေတနာကောင်းတဲ့ဒီငင်းချင်ရရလို့ဆိုတဲ့ဒီ political will ပေါ်တော့နိုင်ငံရေးအရာကြီးကတိကိုပြုနိုင်တာမျိုးရှိရင်တော့လေပဲဒီအခိုက်အတန့်အဖြစ်မဟုတ်ရင်တောင်မှဒီအဲငင်းချင်ကြီးလမ်းကြောင်းမှပေါ်ကိုတော့ရောက်သွားမယ်လို့ယူဆတယ်။သို့တော်လည်းပဲအကယ်၍များပေါ်ဒီဥစ္စာကိုဒီအဲရွေးကောက်ပွဲမတိုင်ခင်မှာအစိုးရရဲ့တပ်သားနောက်ဆုံးကာလအတွင်းမှာဒီအဖြစ်သဘောမျိုးနဲ့ပဲလုပ်သွားမယ်ဆိုလို့ရှိရင်တော့တုံရင်းတုံရင်းပဲဖြစ်အောင်မယ်လို့ယူဆတယ်ရှင
်။ဟုတ်ကဲ့ဒေါနန်းဝီမြင်လဲဆွေးနွေးပါအောင်ခင်ဗျာဒုက္ခတဲ့ပြဿနာရဲ့အဓိကအကြောင်းရင်းနဲ့တွေ့ဘယ်သူတွေမှအဓိကတာဝန်ရှိတယ်လို့များသုံးသပ်မိလဲ
။ဟုတ်ကဲ့အဓိကကတော့ကျမတို့ကဒီမငိမ့်ချမ်းလို့ပေါ့နော်မငိမ့်ချမ်းရဲ့အတွက်ကျမတို့ကဒုက္ခတွေဆိုတာရှိတာပဲမငိမ့်ချမ်းတာကအခုတိုက်ပွဲတွေရှိနေလို့မငိမ့်ချမ်းတာပေါ့နော်တိုက်ပွဲတွေကကျမတို့ကဒီမမျှတမှုကနေပြီးတော့လူတွေကတော်လန်ကြတယ်လို့ကျမတို့ကဒါတိုက်ပွဲခွင့်ကျင်နေပေါ့နော်မမျှတမှုဆိုတဲ့နေရာမှာကျမတို့ကလက်နက်ကင်ဖွဲ့တွေတိုင်းကလက်နက်ကင်ဖွဲ့တွေပေါ်လာရတယ်ဆိုတာကလည်းဒါသူတို့ရဲ့ right ပေါ့နော်သူတို့ရဲ့အခွင့်အရေးအတွက်သူတို့ကတိုက်ယူကြတာဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့ကအဲ့လိုဖြစ်တဲ့အချိန်မှာကျမတို့ကလူထုတွေကိုကျမတို့ကဟိုမထိခိုက်စေတဲ့နည်းနဲ့တော့ကျမတို့တုံးစေချင်တယ်။အခုဖြစ်နေတဲ့ပုံစံမျိုးကမြို့ရွာကြီးတွေမှာတိုက်ပွဲတွေဖြန့်တီးတယ်။အခုပလောဝဆိုလို့ရှိရင်ပလောဝမြို့ထဲမှာတင်လက်နက်ကြီးတွေဖြစ်တယ်။ပလောဝမြို့ပပတ်ချာလေးမှာတင်မှိုင်းတွေမြုပ်ထားတာရှိရယ်။ပလောဝမြို့ပပတ်ချာလေးမှာပဲကျမတို့ကနေ့တိုင်းဘုံတန်တွေဖုံးဆက်တိုင်းကိုယ့်ရဲ့ဒေသကိုကိုယ့်ရဲ့စာကြည့်ကိုယ့်မိဘတွေကိုဖုံးဆက်နေကျမတို့ကနေ့တိုင်းကြားနေရတာကတန်နဲ့တန်နေနဲ့ကျမတို့ကဘုံကြည့်တဲ့အတိုင်းလေးလက်နဲ့ကြည့်တဲ့အတိုင်းလေးဖြစ်နေရပါတော့။အဲ့လိုနေခါမျိုးမှာဆိုလို့ရှိရင်ဒါကလူထုကကျမတို့ကတော်တော်လေးကိုခက်ခဲတဲ့အနေအထားဖြစ်သွားတယ်။အဲ့တော့ကျမတို့ကဒီတိုက်ခွေးတွေဟိုတိုက်ကြတဲ့အခါမှာလူထုနဲ့ဝေးတဲ့နေရာတွေမှာတိုက်ကြရင်တော့ဒါအထိခိုက်လူထုတဲ့အထိခိုက်နေတယ်ပေါ့
။ဟုတ်ကဲ့ပါ။ညီကုန်းချုပ်အနေနဲ့ဆွေးနွေးစီရင်တာကတော့ဒုက္ခတွေအရေးပြည်တွင်းချင်းချင်းတွေအခုချိန်မှာအနေဆုံးအဆင့်အနေနဲ့ပေါ့လေ။ဘာတွေများလှုပ်စီရင်တာလှုပ်တင်တာတွေများရှိတယ်လေတော်ခွန်ကျန်။
နံပါတ်၁ကတော့ဒီ international humanitarian law ပေါ့ဒီဒီစစ်ဥပဒေကိုကောင်းကောင်းမွန်မွန်လိုက်နာဖို့အတွက်လိုအပ်တယ်လို့တစ်ဖက်ကနေငင်းချင်ကြီးဆွေးနွေးပွဲကနေပြီးတော့မှ federal ပြည်ထောင်စုအစ်စ်တစ်ခုဖြစ်ပေါ်လာအောင်လည်းပဲအဲဆောင်ရွက်သွားဖို့အတွက်လိုအပ်တယ်လို့ယူဆပါတယ်ရှင့်ဒါဆိုလို့ရှိရင်တော့မြန်မာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းပြီးသားဖြစ်သွားတဲ့အတွက်ကြောင့်မလို့စီအေးအရဖြေရှင်းဖို့ကိုအဲနောက်အခါမှာလိုအပ်တော့မှာမဟုတ်ဘူးလို့ယူဆပါတယ်ရှင့်
ဟုတ်ကဲ့ဒေါနန်းဝီမြင်လဲဆွေးနွေးစီရင်ပါလေလက်တလုံးညင်းညင်းရဖို့မလွယ်သေးတဲ့အခြေမျိုးမှာဒုက္ခတွေအတွက်ပဲဖြစ်ဖြစ်ပြည်တွင်းညင်းညင်းရအတွက်ပဲဖြစ်ဖြစ်ဘာတွေများလုပ်ဖို့လိုမလဲခင်ဗျာ
ဟုတ်ကဲ့အားလာတော့ခုနဆရာမပြောရတာကိုကျွန်တော်တို့ပြန်ပြောချင်တယ်ပေါ့နော်အဲ့တော့ဒီကျွန်တော်တို့ကနိုင်ငံတကာဥပဒေနဲ့ညီခုကလူတွေကတော့ဒီနှစ်ဖက်တစ်စလုံးကတော့သူတို့ကအမြဲတမ်းနိုင်ငံလူ့အခွင့်အရေးကိုသူတို့လေးစားလိုက်နာပါတယ် Geneva Convention ကိုသူတို့လေးစားလိုက်နာပါတယ်ပြောပြမလို့တကယ်လက်သိမှာကျတော့သူတို့ကအဲ့လိုပုံစံမျိုးနဲ့တောင်းနေတာမဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်ပေါ့နော်နှစ်ဖက်တစ်စလုံးကိုပေါ့နော်လနက်ကင်ဆိုလို့ကမြန်မာစစ်တပ်ကတော့နှစ်ဖက်စလုံးကဒီဟာကိုမလိုက်နိုင်ဘူးလို့ကျွန်တော်တို့မြင်တယ်။အဲကြောင့်မလို့ကျွန်တော်တို့ကဒီမြေချင်းကြီးကိုအမြင်ဆုံးပါဖို့ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကဒီလမ်းစဉ်ကိုကျွန်တော်တို့ကနိုင်ငံကဘယ်လိုချမှတ်ထားတဲ့စီးပွားဥပဒေတွေရှိတယ်လဲပေါ့နော်။စစ်နဲ့ပတ်သက်အဲ့ဒီဟာကိုလိုက်နိုင်သိချင်တယ်။တကြပြောနေမှမဟုတ်ဘူးလက်တွေ့မှာရှင်းသိချင်တယ်။ဒါဆိုရုပ်ပေါ်ကမြေချင်းကြီးနေတဲ့ကျွန်တော်တို့ကတကယ်ဟိုကျွန်တော်တို့ရဲ့လက်ပေါ်မှာလူစုရဲ့လက်ပေါ်မှာဒီငင်းချင်းကြီးထည့်ဖို့ဆိုလို့ချင်းသူတို့နှစ်ဖက်စလုံးကကျွန်တော်တို့ကအတ္တလေးရှော့နေချင်တယ်ပေါ့နော်ဒါတော့တိုက်ပွဲဖြစ်ရတာနှစ်ဖက်အတ္တလေးကျွန်တော်တို့ကပြန်ဆန်ကြောက်လို့ဒါဖြစ်ကြတာဖြစ်တယ်ဒါတော့လူထုကိုငိတ်ညာပြီးတော့မှတိုက်ခွေးတဲ့အမြင်ဆုံးရက်ဖို့ဆိုလို့ချင်းနှစ်ဖက်စလုံးကအတ္တလေးရှော့ပြီးတော့အခုစစ်ပင်းရှောင်ဆိုရလဲအဲ့ကြောင့်တော့ကျွန်တော်တို့ကသူ့ဒေတာကိုပိုကောင်းကောင်းမွန်နဲ့ပြန်သွားအားမှာဖြစ်တယ်အဲ့ကြောင့်မှကျွန်တော်တို့နိုင်ငံငင်းချင်းမှလည်းဖြစ်တယ်အခုလိုမျိုးသူတို့တွေကနှစ်ဖက်တစ်စလုံးကအတ္တလေးမရှော့ကြခင်နဲ့အခုလိုမျိုးကဆက်သွားနေမယ်ဆိုတော့မြန်မာနိုင်ငံကပုံပြီးတော့ဒီ channel ပုံဝင်မယ်လို့ကျွန်တော်တို့ပြောချင်တယ်ပေါ့
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးကြတဲ့ချင်းစစ်ပေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCN ကဒေါ်နန်းဝေအချင်းချင်းရေးကွန်ရက်ကဒေါ်ခွန်ကြာလို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စီရင်နေဆွေးနွေးပွဲအစီအစဉ်လည်းဒီမှာပဲအဆုံးသတ်ပါစေဒီစီစဉ်ကိုတော့ VOV မြန်မာပိုင်းရဲ့စီရင်နေ9နာရီကနေ10နာရီထိနဲ့တတိယနေ့နေ့မနေ့6နာရီကနေ9နာရီရေဒီယိုစီစဉ်မှာနားဆင်နိုင်တယ်လို့ view မြန်မာပိုင်း internet ဆက်မြန်နာဖြစ်တဲ့ bami.viewnews.com နဲ့ facebook ဆက်မြန်နာတွေမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ